ရခိုင်ပြည်နယ်ရင်းမှာနောက်ဆက်တွဲရွေးကောက်ပွဲတွေဒီနေ့မကုန်ခင်ကျင်းပပေးဖို့ရခိုင်ပါတီအဖွဲ့အစည်းတွေကတောင်းဆိုနေပေမဲ့ဒီနေ့အတွင်းမှာကျင်းပနိုင်ခြေအလားအလာကတော့မျှော်လင့်ချက်နှဲနေပါတယ်ဒါကြောင့်ပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်တွေအရာပြည်နယ်လွှတ်တော်တွေခေါ်ယူချိန်နဲ့အစိုးရဖွဲ့စည်းမှုတွေမှာရခိုင်ပြည်သူတွေရဲ့ဆန္ဒထင်ရှားမှုမရှိမှကိုစိုးရိမ်ပါတယ်လို့ က်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဘက်ကရခိုင်ပြည်နယ်အတွင်းမြို့နယ်၉မြို့နယ်အပါအဝင်မဲဆန္ဒနဲ့တော်တော်များများမှာရွေးကောက်ပွဲကျင်းပခွင့်ပိတ်ခဲ့တဲ့အတွက်ရခိုင်ပြည်သူသိန်းနဲ့ချီဆန္ဒမဲပေးပိုင်ခွင့်ဆုံးရှုံးခဲ့ရပါတယ်။ဒါပေမဲ့လည်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖက်ကရောမြမတက်မတော်ဘက်ကပါဒီနေ့မကုန်ခင်ဒီဇင်ဘာလတွင်မှာပဲရခိုင်ပြည်နယ်အတွင်းမှာနောက်ဆက်တွဲရွေးကောက်ပွဲတွေပြန်ကျင်းပဖို့တိုက်တွန်းထားကြပါတယ်။ဒါပေမဲ့လည်းမကြခင်ရက်ပိုင်းမှာပဲနှစ်ဟောင်းကုန်လို့နှစ်သစ်ကူတော့မဲ့အချိန်မကြခင်လပိုင်းတွေမှာလွတ်တော်အသည့်အစိုးရအသည့်တက်တန်းထပ်တိုးတော့မဲ့အချိန်ထိရခိုင်ပြည်နယ်အတွင်းမှာရွေးကောက်ပွဲကျင်းပနိုင်ခြင်းအလားအလာကအတော်လေးနှဲသွားပြီလို့ရခိုင်နိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ AMB ကပြောဆိုလိုက်ပါတယ်။အစိုးရအဖွဲ့ကရောတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကတိုက်တွန်းမှုတွေရှိပေမဲ့တာဝန်အရှိဆုံးဖြစ်တဲ့ UEC ဘက်ကလက်တွေ့ကျတဲ့ဆောင်ရွက်ချက်တွေမလုပ်သေးဘူးလို့ရခိုင်မျိုးသားပါတီ AMB ရဲ့ပြောခွင့်ရဒေါ်အင်းနုစင်ကပြောပါတယ်
။ရွေးကောက်ပွဲမဖြစ်သေးဘူးဆိုတာသိစားနေတယ်လေ။ကျွန်တော်ဒီကဒီနေ့ဒီကိုအမတင်ရသေးဘူးဆိုတော့ရေကောက်ပွဲဖြတ်ဖြစ်ဖို့ဟိုအချိန်မရှိဘူးလို့ပဲကျမတို့သုံးသပ်ရမှာဖြစ်ပါတယ်။တကယ်တမ်းတိုက်ပွဲကြီးအတိုင်းသာလုံးမယ်ဆိုရင်လည်းကျမတို့ကအချိန်ကာလအကျန့်တက်ခုကရှိရောဖို့လိုတယ်လေ။ဒီဘက်တော့ဖြင်းဖြင်းအစ်စ်မှာအတူတကွပါဝင်လာနိုင်ဖို့အတွက်ကဒီဘက်တော့ခေါ်ယူရမယ်ကာလမတိုင်းဘူး။အနိုင်ရအမတ်စီးကြီးတွေဟာပြင်လာပြီးသားဖြစ်ရတယ်ဒီကောက်ပွဲတွေပြန်ရင်ကျင်းပပြီးဖို့ရေလီအင်းအင်းနဲ့မြမတက်မတော်နဲ့သဘောရကျညာချက်တွေထုတ်တဲ့နောက်ပိုင်းကမနာကြီးရဲ့တိုက်တွန်းချက်ဒါလေးနဲ့ချုပ်ကြည့်လိုက်ရင်ကျမတို့ကဒီကောက်ပွဲကျင်းပမယ်လို့ကြိုတင်ရခြင်းရောအခုလာဖို့အစောအဖြစ်စစ်တော်အဖြစ်အကြီးကြီးကိုပြန်နိုင်တယ်လို့ကျမတို့ယူဆကြတာပေါ့အခုကြတော့စစ်သားတစားနဲ့ဒီဇင်ဘာကုန်တော့မယ်ဆိုတော့ဇင်ယူရီလာတန်းမှာအကျဉ်းများလို့ဒါမြတ်တော်ချင်းစီတဲ့ဆက်ပြည့်ရဲ့ကျိုတင်မှုရောခိုက်ကြားစာတွေထောက်ရမယ်ဆိုတော့ဥပဒေနဲ့ရောရှိရောပါအောင်မလားဆိုတော့ပထမတော့လုံခြုံရေးနောက်တော့တိုးပြအကန့်တက်ဒီနံပါတ်လောက်ဝဲကျော်အောင်ရှိကျမတို့အမှုလုံးချက်ကြီးခဲ့ပါတယ်ဒီဒီမှာအနာဂုံပြန်တန်းတာကြည့်ပါတယ်ဒါကြောင့်လုံမယ်ဆိုရင်လုံလို့ရတဲ့အနေထားဟာအများကြီးရှိနေပါတယ်ဒီမှာပြောချင်ပါတယ်
ဒီလိုမျိုးရခိုင်ပြည်နယ်အတွင်းမှာနောက်ဆက်တွဲရွေးကောက်ပွဲတွေမကျင်းပနိုင်ခဲ့ရင်အစိုးရသေးလွှတ်တော်အသစ်အစစ်ပြည်ထောင်စုလွှတ်တော်မျိုးသားပြည်သူလွှတ်တော်တွေဒီမှာပဲပြည်နယ်အစ်စ်လွှတ်တော်မှာလည်းမဲဆန္ဒနယ်နယ်မြေအလိုက်ပြည်သူလွှတ်တော်ကိုယ်စားလှယ်ကိုစားပြုမှုအားနည်းသွားမှာကိုလည်းပြည်နယ်လွှတ်တော်ဘက်ကဆိုရင်နေပါတယ်ရခိုင်ပြည်နယ်ရဲ့ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဦးမြတ်တန်းကပြည်သူတွေအတွက်ကိုစားပြုမှုနဲ့အစိုးရကိုလွှတ်တော်ကထိန်းချောက်မှုပိုင်းမှာအတော်လေးအားနည်းသွားမဲ့အခြေအနေရှိနေပါတယ်လို့သူဆိုရင်ချက်ပြောပြပါတယ
်ကျွန်တော်တို့ဒီဥဒုတိယကြီးရခိုင်ပြည်နယ်လွှတ်တော်မှာဆိုတော့အခုကြတော့ခုနကပြောတဲ့အဲ့ဒီကိုမျိုးနေနောက်ပြီးတော့မှဟောအာမေခဏနေတွေကဟောတနေရတောင်းတော့ကမေခဏနေတနေရပေါ့ဒီမျိုးနေဒီနေတွေကရုပ်ကောက်ဖို့မကျင်းပါခင်ဗျာဆက်တဲ့အတွက်ကြောင့်ဒီဒီနေကနေမှကိုယ်ကလေးတွေဆက်တဲ့ကိုဝင်ရလာရှိရှိတဲ့အခါကြတော့အဲ့ဒီတွေကဒေသဖောင်ပြောရတဲ့ဆက်မာရေးနောက်ပြီးတော့ပညာရေးစသည်ဆိုပေါ့ဒီပြည်သူတွေရဲ့ဆက်ဖေးတွေကိုဒီဆက်တော့မှာနေပြီးတော့မှအကြောတော့ရတာတော့တော်တော်ကအားနေပါပါတယ်တော်တော်ကအဆက်ဆက်ရှိပါပါတယ်အမှန်တော့တော့ပြည်သူရဲ့တန်ဆော့တော်တန်ဆိုတော့ပြည်သူရဲ့ဒီဝေါ်ဆော့တော်ထင်ပါပြည်သူအကြံတွေကိုမကျရတဲ့သဘောတရားတော့ပါမှာအစိုးရအဖွဲ့ကိုထိန်းချုပ်ဖို့ဒီဘောတဲ့တော်တော်လေးကိုအဆက်ဆက်ရှိပါပါတယ်နောက်ပြီးတော့အဲ့ဒီအစိုးရအဖွဲ့ကိုဟုတ်လားဒီမြေခွန်တွေလေးဖို့တဲ့အစိုးရတိဖို့တဲ့တော်တော်အဆက်ဆက်ရှိပါမှာပါအဲ့အရာကြောင့်ကျွန်တော်အနေနဲ့ကလည်းအားရပြောပြောဒီကျန်တဲ့အဲ့ဒီကွန်မြူနီကိုရေကောက်ပွဲမလုပ်နိုင်တဲ့ကွန်မြူနီနဲ့အဲ့မြေကနဒီအားနဲ့တောင်ကောကမြေကနနဲ့နေရာတွေကိုရုပ်ကောက်ပွဲကျင်းပနိုင်တော့ပို့ပြီးတော့မှကောက်မှမယ်ဆိုပြီးတော့မှကျွန်တော်တို့ဒါယူတည်နေပါလား
ရခိုင်ပြည်နယ်အတွင်းမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မဲဆန္ဒနယ်မြေတွေကတော့ပေါတော့ပုံနှချုံရသေးတော်ဘူးသီးတော်မောင်တော်ကြောက်တော်မင်းပြမြေပုံမြောက်ဦးစတဲ့မြို့နယ်ပေါင်း၉မြို့နယ်နဲ့ကြောက်ဖြူမြို့နယ်ကရက်ွက်ကျေးရွာအုပ်စုအမ်းမြို့နယ်ကရက်ွက်ကျေးရွာအုပ်စုတွေနဲ့စစ်တွေမြို့နယ်တောင်ကုန်းမြို့နယ်ကကျေးရွာအုပ်စုတွေပါဝင်ပါတယ်ရှင်ကျွန်မစုမုံပါ